2015 England Premier League အမှတ်ပေးဘောလုံးပွဲတွေဟာတနင်္ဂနွေနေ့ကပြီးဆုံးသွားခဲ့ရမှာ Chelsea အသင်းကချန်ပီယံဖြစ်သွားပါပြီ။ဒါဟာ Chelsea အသင်းအတွက်တော့ Premier League ဖလားကို၄ချိန်မြောက်ရတာဖြစ်ပါတယ်။ဒီ Premier League နောက်ဆုံးပွဲအပေါ်မှာအသင်းတွေရဲ့တုံ့ပြန်တန်တွေနဲ့ကြံ့ကျင်သူတွေရဲ့သုံးသပ်ချက်တွေကိုတော့ကိုရနိုင်ကစူးစီးတင်ပြမှာပါရှင်။
England Premier League ဘောလုံးရာသီကတော့မနေ့ကပဲပြီးသွားခဲ့ပါပြီ။ပွဲစဉ်တွေမပြီးခင်ကတည်းကချန်ပီယံဖြစ်နေတဲ့ Chelsea အသင်းဟာနောက်ဆုံးပွဲမှာ Sunderland ကို3ဂိုးတကူနဲ့အနိုင်ကျင်ပြီးတော့ England Stamford Bridge မှာ Premier League ဖလားကိုပရိသတ်တွေနဲ့အတူအောင်ပွဲခံခဲ့ပါတယ်။ဒါ Chelsea အတွက်တော့ Premier League ဖလားကို၄ချိန်မြောက်ရတာဖြစ်ပြီးတော့၅နှစ်အတွင်းမှာပထမဆုံးအချိန်ပြန်ရတာလည်းဖြစ်ပါတယ်။Premier League ဖလားရလိုက်တဲ့အပေါ်မှာနီးပြမော်ရီညိုပြောတာကတော
့ I think the big emotion is always when you clinch the title but when you have the
champion ဖြစ်လိုက်တဲ့အချိန်ကတော့စိတ်လှုပ်ရှားစရာအကောင်းဆုံးလို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အခုလို့ဖလားကင်မြောက်လိုက်ရတဲ့အချိန်ကလည်းအယံပျော်ဖို့ကောင်းပြီးဘာနဲ့မှမတူပါဘူး Stamford Bridge က champion ဆုနဲ့ဝင်နေတာ၅နှစ်လောက်ရှိပြီဆိုတော့ဒီအချိန်ကပေးသက်တဲ့အတွက်လည်းအောင်ပွဲခံရမယ့်အချိန်ပါ
Chelsea အသင်းဒီမတိုင်ခင်နောက်ဆုံးအကြိမ်ချန်ပီယံဖြစ်ခဲ့တာက2009-2010ဘောလုံးရာသီကပါအခုလိုချန်ပီယံဖြစ်ပေမဲ့လည်းတချို့တွေကလည်း Chelsea ဟာတိတ်ကောင်းတာမဟုတ်ဘူးလို့ဝေဖန်ကြပါတယ်ဒါပေမဲ့ Mourinho ကတော့သူ့အသင်းချန်ပီယံဖြစ်တာအဖက်ဖက်ကပြည်ထောင်လို့ဖြစ်တာလို့ပြန်ပြီးတော့တုံ့ပြန်လိုက်ပါတယ် Chelsea အသင်းချန်ပီယံဖြစ်သွားတာနဲ့ပတ်သက်ပြီးတော့ World Football Channel ရဲ့ Editor ချုပ်ကိုစော်မျိုးတန်ကအခုလိုပြောပါတယ
် Chelseaကဲချန်ပီယံဖြစ်တာကတော့ဖြစ်ပင်ဖြစ်တဲ့ဒါကြောင့်ဖြစ်သွားတယ်လို့ပြောရမှာပါ။ဒါကြောင့်လည်းပြောဒီချဲစီးကပရီးမီယာလိစတဲ့ကအမပီးပြရဲ့နံပါတ်၁နေရာကိုယူလာလိုက်တာအရာကြီးဆုံးတဲ့အထူးပဲလို့ဆိုတာဒီနေ့ပေါ်လာတဲ့ချဲစီးပင်ချန်ပီယံဖြစ်တာရဲ့ထူးခြားချက်ပေါ့ဗျာ။နောက်ပြီးပြိုင်ပွဲဒီမှာတော်တော်ကိုတွေ့ရခဲ့တဲ့ဆန်းဆောင်မှုတစ်ခုလို့ပဲပြောရမှာပါ။တစ်ဖက်ကကြည့်ရတော့လည်းကြိုင်တဲ့အသင်းကြီးရဲ့ဆန်းဆောင်မှုကဟိုလိမ့်ကြတာကြောင့်လည်းဆန်းဆောင်သွားတယ်လို့ဒီမှာဘာကြောင့်လဲဆိုတော့မန်ယူရဲ့အာဆင်နယ်ရဲ့လိုဗာပူးရောမန်စီးပီးရောကဒီပုံမှန်ချိန်ပွဲအဖို့ကျနေတာကပုံပြီးဒီကကျလို့ရတယ်ကျွန်တော်အဲ့လိုပဲမြင်တာအ
ဲ့ဒါအပြင်တခြားရောဘာရှိအောင်မလဲ
ဆန်းကတော့ကျွန်တော်ဒီမီဒီယာမော်ဒယ်ကသူ့ထုံးတဲ့အရာကြည့်တယ်လို့ရှိရင်တော့ဒီပြရယာဒီရောက်တဲ့အခါတိုင်းအောင်မင်းရှိတယ်ပေါ့နောက်တစ်ခုကဒီမော်ဒယ်ကဒီမီဒီယာအထာကိုလက်တာလည်းပါမလို့ဒီကောင်ကချန်ပီယံဖြစ်မှုအတွက်လို့ရှိရင်ဒီပါရီအဓိကထားပြီးလောက်ဆောင်ရမယ်ဆိုတော့ဒီပြိနေတာကလည်းချန်ပီယံဖြစ်မှုအတွက်အဓိကကြိုက်တဲ့ချက်ကလေးဆိုတော့ဘာလဲ။ကိုယ်လည်းကအလေထားကိုပြောမယ်ဆိုရှင်တော့ချက်ကြီးရဲ့ခံရတဲ့ကတော်တော်ကြီးအားကောင်းတဲ့အတွက်ကြောင့်လည်းချန်ပီယံဖြစ်ခဲ့လို့ပြောရတယ်။နောက်တစ်ခုကလိုအပ်တဲ့အချိန်မှာရေးပါတဲ့ကူအချင်းပြေးနိုင်ရတာကလည်းဒီချန်ပီယံဖြစ်ဖို့အတွက်အများကြီးထောက်ကူပြုရတယ်လို့ပြောရမှာပါဆရာ။
ကျောင်းစီကအောင်ပွဲခံနေတဲ့အချိန်မှာတစ်ဖက်မှာလည်းလာမယ့်ယာဒီမှာတမ်းမစင်းရဖို့အတွက်ဇရာအောက်ကနျူကာဆယ်နဲ့ဟောက်စတီတို့နောက်ဆုံးပွဲမှာအသေးအသက်ကစားခဲ့ရတာပါနျူကာဆယ်ကဝက်ဆမ်ဟောက်ကမန်ယူနဲ့ကစားတာမှာနျူကာဆယ်က2ဂိုးဂိုးမရှိနဲ့နိုင်ပြီးတော့ဟောက်ကမန်ယူကိုဂိုးမရှိတီးကျသွားတာကြောင့်ဟောက်အသင်းဟာတန်းစင်းသွားခဲ့ရပါတယ်ပွဲအဖြစ်မှာဟောက်နီးပြစတီးဗ်ဘရုစ်ပြောတာကတော
့ I've seen them performBut unfortunately, the outcome of today has happened too often. We haven't been.
သူတို့ကောင်းကောင်းကစားနိုင်တာကိုလည်းကျွန်တော်တွေ့ပါတယ်။ဒါပေမဲ့ကံမကောင်းစွာပဲဒီနေ့လိုရလာမျိုးတွေကလည်းမကြခဏကြုံရတတ်ပါတယ်။ကျွန်တော်တို့ဂိုးမသွင်းနိုင်ရလို့အခွင့်အရေးကိုအသုံးမချလိုက်နိုင်တာ
ပါ။ How City အသင်းတန်းဆင်းသွားတာနဲ့ပတ်သက်ပြီးကိုစော်မျိုးတန်းကတော့အခုလိုပြောပါတယ်
။ဒီနေ့ပေါ်လာတာက How City တန်းဆင်းရတာကတော်ကိုလစ်လာတယ်လို့ဆိုအောင်ဆက်တော့ဒီလိုချူပါကသူတို့အပြင်ကြီးတွေနဲ့တွေ့ရချင်တာဆန်တဲ့တိုင်းနဲ့ဆိုင်ကတို့မှာတော်လေးကိုတောင်းနေတာပဲသူတို့ချင်းတော့ဆန်နာလင်းနဲ့အစံဗီလာတို့လက်စာတို့ပေါ့နော်အဲ့လိုအပြင်ကြီးနဲ့တိုင်းချင်းလို့ရှိရင်ပူပြီးတော့ညင်ပဲပူပြီးတော့လည်းအပြင်ကြီးတွေနဲ့တွေ့ရချင်တာပူပြီးတော့လည်းဆန်တဲ့နိုင်ငံရှိရတော့ပေါ့သူတို့လည်းပဲမျိုးမျိုးလင်းနိုင်တဲ့ပြည်စတဲ့တပတ်မှာသူကပန်းလေးကိုအိမ်ကမှပါပြီးရှင်းလိုက်တော့နော်ဒါအဲ့ဒီဆုံးလိုက်တဲ့အဆိုကဟာစီဒီအတွက်ပြီးဆက်ပြရတာပါ
။မနေ့ကကစားသွားတဲ့တခြားပွဲစဉ်တွေမှာတော့အာဆင်နယ်က West Brom ကို၄ဂိုးတကူ၊ Tottenham က Everton ကို၃ဂိုးကိုမရှိ၊ Burnley က Villa ကို၃ဂိုးကိုမရှိ၊ Leicester ကကျူပီယာကို၅ဂိုးတကူ၊ Crystal Palace က Swansea ကို၃ဂိုးကိုမရှိ၊ Man City က Southampton ကို၂ဂိုးကိုမရှိ၊ Stoke က Liverpool ကို၆ဂိုးတကူနဲ့နိုင်သွားပါတယ်။လာမယ့်ပေါ်လုံးရာသီမှာတော့ Champion Chelsea, Man City, Arsenal နဲ့Man U တို့ Champion League ဝင်ခွင့်ရပြီးတော့ Hull Burnley နဲ့ Jupiter တို့ Championship ပြိုင်ပွဲတွေကိုတန်းဆင်းပြီးတော့ကစားမှာဖြစ်ပါတယ်ခင်ဗျာ